ချင်းပြည်နယ်လိုင်လင်းမီမြို့နယ်ကနေမတူပီမြို့နယ်ဘက်ကိုခြိတက်လာနေတဲ့စစ်ကောင်စီတပ်တွေနဲ့ချင်းပြည်သူ့ကာကွယ်ရေးတပ် CDF တို့ဒီကနေ့ဇူလိုင်လ6ရက်နေ့မနက်ပိုင်းမှာတိုက်ပွဲအပြင်းထန်ဖြစ်ပွားပါတယ်။မတူပီမြို့ကိုမရောက်ခင်18မိုင်လောက်အလိုမှာနှစ်ဖက်ပစ်ခတ်ခဲ့ကြတာပါ။ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုတော့ဦးသိန်းထိုင်ဦးပြောပြပေးပါမယ်ရှင်
။ချင်းပြည်နယ်မတူပီမြို့ကိုရောက်လာတဲ့အင်အား80ပါစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ် CDF တို့ဒီနေ့မနေ့ပိုင်းမှာတနာရီနေ့ပါတိုက်ပွဲဖြစ်ခဲ့တယ်လို့မတူပီ CDF ရဲ့သတင်းပြန်ကြားရေးဌာနကတာဝန်ရှိသူက VOA ကိုပြောပါတယ်စစ်ကောင်စီက3ယောက်ကြာဆုံးပြီးနှစ်ယောက်ပြင်းထန်ဒဏ်ရာပြီးတဲ့နောက်မှာလာရလမ်းကြောင်းအတိုင်းပြန်ဆုတ်သွားတယ်လို့သူကပြောပါတယ်မတူပီမြို့ကိုရင်မင်းတက်ဘက်ကနေဝင်လာတာတွေရှိပေမဲ့အခုလိုလိုင်လင်မီမြို့ဘက်ကိုတက်လာတဲ့စစ်ကြောင်းကတော့ပထမဆုံးဖြစ်တယ်လို့ CDF တာဝန်ရှိသူကပြောပါတယ
်ဒီဘက်ကလည်းဒီစစ်ကြောင်းထဲမှာကျွန်တော်တို့ပြန်မြင့်တက်မှုဒီလမ်းဖက်ပိုင်းတဲ့သူတော်ရတယ်ဒီလိုစီချောင်းထုတ်ဖို့ရို့ထူရှားမှုတွေအလုပ်နဲ့တောက်တောက်ပြီးတော့အားရှိတယ်ဒီဖက်ဒီအခုကမတူပြီးအဲလမ်းလမ်းဒီကနေတက်ဖက်မတူပြီးတော့ထိုးတာဒီဖြစ်ကြတဲ့ပေါ်ကဒီနေ့ဖြစ်ပြတော့တော့ဒီမင်းတလမ်းတက်ပြီးတော့သူထိုးနေထိုးဖို့ပြင်ချင်နေတယ်ဒီဖက်သူတို့စီချောင်းပြန်ဝင်ရမယ့်သဘောတော့ရှိတယ်အဲကြတော့စီတိုင်းနောက်ထပ်တပွဲတွေဖြစ်ပွားနိုင်တဲ့အစီအမျိုးရှိတယ်
ဆုတ်ခွာသွားတဲ့လမ်းမရှိတဲ့ရန်ခမ်းရွာတွေကနေရင်တချို့ကိုလည်းစစ်ကောင်စီတပ်သားတွေကမီးရှို့ခဲ့တယ်လို့ CDF ကပြောပါတယ်။ဇူလိုင်လနေ့ကလည်းချင်းပြည်နယ်မင်းတပ်မျိုးကခြေရွာနှစ်ခုပေါ်ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့လို့အရသာ3ယောက်သေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရတဲ့သူအယောက်20လောက်ရှိတယ်လို့ရမရဖအကြီးအကဲသူက VOA ကိုပြောပါတယ်။ခရီးရန်ဖျားကြောင်စာတင်ကြောင်နဲ့လူနေအိမ်များအပြားထိခိုက်ပျက်စီးခဲ့တာပါ။ဒီတိုက်ခိုက်မှုဟာချင်းတိုင်းသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့ကြာကလာချင်းမျိုးသားတိုင်းပင်ကောင်စီ ICNCC ကတင်းတင်းအနေကထုတ်ပြန်ထားပါတယ်။ဒီနေ့မနေ့မှာပဲမင်းတပ်မျိုးပေါ်ကဒေသခံနှူးကိုစစ်ကောင်စီဘက်ကဖမ်းဆီးသွားပြီးနေနေတဲ့ဝင်ရောက်စစ်ဆေးတာတွေလုပ်ခဲ့တယ်လို့မင်းတပ်မျိုးကရပ်ပြီးရပ်ပါကြီးကဲသူကပြောပါတယ
်။ဒီလေးတိုင်းရဲ့အောက်ကျွတ်တော်ကျွတ်တော်ကြီးရောင်းမှရှုံရင်ဒီကြီးစီကအဖမ်းခံရတယ်။ဒီမှာအားကိုးရတဲ့ဒီကြီးစီကပေါ့နော်။နောက်ပြီးတော့ဒီမင်းရဲ့ရကြလို့ဒီကနေ့အဆောင်ခံရကြရတယ်ခုဖြစ်ဖြစ်အမှားချက်တော့မရဘူးဘူးလိလာလေးတို့စစ်သားဖြစ်ကတော့အရင်ကထက်ဒီလက်နဲ့ကြည့်ရတာပေါ့ဒီမှာဒီထူတာလည်းကြာလာတယ်ဒီနောက်မြန်နဲ့ထူပြီးမှတောင်းရချင်းလုပ်တယ်လို့လည်းတို့များများတက်ပြီးဒီအုံချင်းရှင်းဆောင်တယ
်မင်းတပ်မျိုးနဲ့တဝိုင်းမှာလေမော်ကပြစ်ချသေးတယ်မပေါက်ကွဲသေးတဲ့ပုံစံများပြားကြံခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်မတူပြီးမင်းတပ်အနေကတောတောင်နေထဲမှာဒေသခံရာချီပြီးစစ်ပေးရှောင်နေတာပါမင်းတပ်မတူပြီးနားတိုက်ပွဲတွေကြောင့်သူတို့ဘေးလွတ်ရာလွယ်တကူရွှေ့ပြောင်းပေးနိုင်မှုလည်းရေးကြည့်တယ်လို့မတူပြီး CDF တာဝန်ရှိသူတွေကပြောပါတယ်။ချင်းပြည်နယ်ဖလန်းမြို့ကိုလည်းဒီနေ့ဇူလိုင်လ6ရက်မနေ့ပိုင်းမှာတပ်သားနဲ့ပြည်စည်းတွေတည်ဆောင်လာတဲ့စစ်ကားစီး20ကျော်ရောက်လာတယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့ညနေပိုင်းထိတော့ထူးထူးခြားခြားတိုက်ပွဲဖြစ်ပွားမှုအခြေအနေမကြသေးပါဘူးခင်ဗျာ။